မြန်မာနိုင်ငံမှာကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်တဲ့ကိန်းဂဏန်းအရကိုဗစ်တရားလိုင်းကာလရောဂါကူးစက်မှုနဲ့သေဆုံးမှုနှုန်းတဖြည်းဖြည်းလျော့ကျလာပေမဲ့စိတ်ချတဲ့အနေအထားမှာတော့ရှိမနေသေးပါဘူး။ပြည်တွင်းမှာကာယရောဂါတရားလိုင်းဖြစ်ပွားမှုထိထက်ပိုပြီးတော့ကြာဆင်းစေဖို့နဲ့ကာယရောဂါလိုင်းနောက်ထပ်ဖြစ်မလာစေဖို့လည်းကျန်းမာရေးတာဝန်ရှိသူတွေသတိပေးထားပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မခွန်ညိုတင်ပြထားပါတယ်။
ပြည်တွင်းမှာကိုဗစ်ကာယရောဂါတတိယလိုင်းဖြစ်ပွားတာမေလကုန်ပိုင်းကနေအခုစက်တင်ဘာနှောင်းပိုင်းအထိကူးစက်မှုနဲ့သေဆုံးနှုန်းဟာတဖြည်းဖြည်းကျဆင်းလာနေပြီဆိုပေမဲ့ရောဂါထိန်းချုပ်မှုကာကွယ်ရေးနည်းလမ်းတွေကတော့ဆက်ပြီးလိုက်နာဖို့လိုနေပါတယ်။ကိုဗစ်ဗီဇာပြောင်းမျိုးကွဲတွေထွက်ပေါ်ပြန့်နှံ့နေတာရောဂါကာကွယ်ရေးစီမံတွေလိုက်နာမှုအားနည်းတာနဲ့ခရီးသွားလာပြီးလူစုလူဝေးဖြစ်နေတာတွေကကာယရောဂါတတိယလိုင်းကနေနောက်ထပ်လိုင်းတစ်ခုထပ်ပြီးဖြစ်နိုင်တဲ့အချက်တွေဖြစ်တယ်ဆိုတာကျမရေးတာဝန်ရှိသူတွေကသတိပေးထားပါတယ်မြန်မာနိုင်ငံမှာဖြစ်ပွားနေတဲ့ကပ်ရောဂါနဲ့ပတ်သက်လို့တော့ကျမရေးဝန်ကြီးဌာနပြောခွင့်ရဒေါက်တာခင်ခင်ကြီးက MRTV နဲ့အင်တာဗျူးမှာအခုလိုပြောထားပါတယ
်သိဆုံးမှုအနေနဲ့ကြည့်မယ်ဆိုလို့ရှိရင်တတိယလိုင်းအစားအနေစပြီးတော့စတင်မှာ6ရက်နေ့အထိစုစုပေါင်းသိဆုံးမှုတွေမှာဆိုလို့ရှိရင်15နှစ်အောက်သိဆုံးမှုက21ရောက်လို့ရှိပါတယ်တုံ့ပြန်တဲ့အမှ200ခန့်လုံးရှိတယ်ဆိုတဲ့အတွက်ကြောင့်မို့ဒါဟာ WHO ရဲ့ data နဲ့ကျွန်တော်တို့ပေါက်ကိုက်နေလဲဆိုတဲ့အသေးပဲဖြစ်ပါတယ်နော်15မိနစ်ကနေ29မိနစ်ကိုကျမတို့ကတိဆုံးမှုကိုလုပ်ထားတဲ့အခါမှာ222ရောက်ရှိတဲ့အတွက်ကြောင့်မို့တိတက်သမ8ရက်ကျော်လုံးရှိပါတယ်30ရက်နေ44မိနစ်ကိုလုပ်ထားတာမှာ10တက်သမ8ရက်ကျော်လုံးရှိပါတယ်နောက်တစ်ခုကကျတော့45နဲ့60လုပ်ထားတာမှာ35တက်သမ9ရက်ကျော်လုံးဆို36ရက်ကျော်လုံးတော့ရှိတယ်ဆိုတဲ့အနေအထားကိုတွေ့ရှိရပါတယ်ဒါကတော့ယောဂဖြစ်ပွားမှုတိဆုံးမှုကမ္ဘာဒေတာနဲ့ကျမတို့မြန်မာနိုင်ငံဒေတာကိုဒါမှန်းရှင်းပြခြင်းဖြစ်ပါတယ်နော်
စက်တင်ဘာလ14ရက်နေ့ကစပြီးကိုဗစ်ရောဂါကာကွယ်ဆေးတွေကိုအုပ်စု16စုခွဲပြီးထိုးပေးနေတယ်လို့သိရပါတယ်။အသက်55နှစ်အထက်ရှိသူတွေ၊မတန်ဆွမ်းသူတွေ၊တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့သူတို့ရဲ့မိသားစုဝင်တွေ၊ဒုက္ခသည်စခန်းတွေမှာနေထိုင်သူတွေနဲ့နာရာရှည်ရောဂါအခံရှိသူတွေ၊ကျန်းမာရေးဝန်ထမ်းတွေပါဝင်စေတနာဝန်ထမ်းတွေပြင်အများပြည်သူနဲ့ဆိုင်တဲ့လုပ်ငန်းခွင်တွေမှာလုပ်ကိုင်သူတွေကိုထိုးပေးနေတာပါ။ဒီနှစ်တည်းကိုဗစ်ကာကွယ်ဆေး24တန်းထပ်ရောက်ဖို့ရှိတယ်လို့ဒေါက်တာခင်ခင်ကြီးက VOA ကိုပြောပါတယ်
။လက်ရှိမှာဆိုလို့ရှိရင်ကာကွယ်ဆေးကဒီလအထဲမှာ10တန်းရမယ်။အောက်တိုဘာမှာ10တန်းရမယ်။နိုဝင်ဘာမှာ4တန်းရမှာပေါ့နော်။ကျွန်တော်တို့အဲ့လိုကြီးမားထားပါလေ။24တန်းဖြစ်တဲ့အတွက်ကြောင့်မို့ကျွန်တော်တို့နောက်ထပ်6တန်းလည်းထပ်မလာတာဖြစ်တဲ့အတွက်ကြောင့်နော်နောက်ထပ်6တန်းကိုလည်းကျွန်တော်တို့ရရှိဖို့အတွက်ဆောင်ရွက်နေပါတယ်။ဒီတော့ကာကွယ်ဆေးတို့ဒီလိုငန်းတွေကိုဒီလို24တန်းဖုံးနံဖို့ကျွန်တော်တို့ကျန်းကျော်ရီလာမှာအပြီးဆိုပြီးတော့ဒီမန်းသားတွေနဲ့အခုနောက်ပိုင်းမှာတော့ကျွန်တော်ဒီစမမှာအပြီးထိုးနံဖို့တဲ့ကတောက်ခက်ခါပြီးဒီမန်းဆောင်ရွက်နေမှာဖြစ်ပါနေ
အခုဖြစ်တဲ့ကပ်ရောဂါတတိယလိုင်းမှာပြည်သူတွေအနေနဲ့အခြေခံကျန်းမာရေးဆောင်ရွက်ခံရမှုအားနည်းခဲ့ပြီးဇူလိုင်လနဲ့ဩဂုတ်လအစပိုင်းတွေမှာဖြစ်ပွားသေးဆုံးသူအတော်များများရှိခဲ့ပါတယ်အခုကပ်ဘေးဟာမြန်မာနိုင်ငံမှာဖြစ်ခဲ့တဲ့အရင်လှိုင်းတွေထက်အဆပေါင်းများစွာဆိုးတယ်လို့မြေပြင်မှာကူညီဆောင်ရွက်ပေးနေသူတဦးကပြောပါတယ်
ဒီကပ်ဘေးမှာဒီတက်ရလိုင်းရတာအဆူဆုံးနေတာကြီးပြောရမှာပေါ့နော်။ကိုဖက်ကညင်သွားတယ်၊မဲသွားတယ်ဆိုရင်တော့ဆက်တဲ့လူတွေနဲ့လည်းပါတယ်။နောက်ပြီးတော့ကိုယ့်အိမ်မှာကိုကုပြီးတော့ပြန်ကောင်းလာပါတယ်။ဟိုမိုဘိုင်းစေကူတာရေးဖွဲ့လေးလုံးကြတော့လည်းအိမ်မှာပဲကုနေကြတာများတယ်။အိမ်ကုလို့မှကျတော့စီးရင်းစရာတွေမတက်ဘူးလေ။အဲအဲ့လိုလူများတွေများတယ်။နောက်ပြီးတော့ကျတော့ရှင်တကယ်ကိုဒီပေဆုံးတဲ့လူတွေကအများကြီးမှဟိုဘယ်လိုဆိုလဲ။လူပဲကုန်သွားလို့တော့မသိဘူးနော်။ပေဆုံးတော့ကျလာတဲ့ခါကျတော့ဒီကိုဖက်ကတော့နည်းနည်းလေးညင်သွားပြီးတော့ပြောလို့ရ
မြန်မာနိုင်ငံမှာကပ်ရောဂါကူးစက်ခံရသူစုစုပေါင်း 4,500 ကျော်နဲ့သေဆုံးသူ 18,000 ကျော်ရှိထားပါတယ်။ရောဂါဖြစ်ပွားမှုကိုထိန်းချုပ်ဖို့အခြေခံပညာသင်ကျောင်းတွေကိုလည်းပိတ်ထားပါတယ်ရှင်။